This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ရပါတယ်ခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2024ခုနှစ်အောက်တိုဘာလ12ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းကောင်းထုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကိုချိန်ကစားပြီး2024ခုနှစ်အော်တိုဘာလ12ရက်နေ့မနက်ပိုင်းရေဒီယို NUG စီးရီးသတင်းများကိုတင်ပြပေးပါမယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့သခိုင်းတက်မ33မှမုံရွာနားမကားသို့ဆင်းလာတဲ့တံပြားကား 4CR ကြားပြတ်တိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်အော်တိုဘာလ10ရက်နေ့မှာသခိုင်းတက်မ33မှမုံရွာနားမကားသို့ထွက်လာတဲ့တံပြားကား 4CR နဲ့ရှေ့ 2CR မုံရွာ6ဦးလမ်းပိုင်းတနေရာမှာပျောက်ကြားပစ်ခတ်တိုက်ခိုက်ခဲ့ကြောင်း Braveheart Army BHA မှတရင်ထုတ်ပြန်ပါတယ်အတွင်တရင်ပြပူချက်အရာတဦးတည်ဆုံးပြီးတော့ထိခိုက်ဒဏ်ရာရသူများလည်းရှိတယ်လို့သိရပါတယ်တံပြားကားကားမှာလည်းတိုက်ပွဲအနည်းမှာတစ်စီးမှာထိုးရက်ခဲ့ပြီးတော့မုံရွာနားမကားမှာစစ်ကူထွက်လာတဲ့တံပြားကားကားနှစ်စီးဖြင့်လာရောက်ဆွဲသွားခဲ့တယ်လို့ဖော်ပြထားပါတယ်အဆိုပါတိုက်ခိုက်မှုကို Braveheart Army BHA မှဦးဆောင်ပြီးတော့ Children Fighter Group CFG နဲ့လက်တွဲညီညီတိုက်ခိုက်ခဲ့ပြီးတော့စခကင်းဘုံများနဲ့ကားပေါ်ပါလာတဲ့စခများမှာလက်နက်ကြီးလက်နက်ငယ်များဖြင့်ပြန်လည်ပစ်ခတ်ခဲ့ပေမဲ့လည်းရဲဘော်များအထိခိုက်မရှိစုခွာနိုင်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီကံကောမျိုးတကောင်စရင်ကောက်ယူနေတဲ့ထွေးအုပ်ယုံနဲ့လာဝကယုံကိုဒရုန်းဖြင့်ဘုံကျဲတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။အော်တိုဘားလ10ရက်နေ့မှာကံကောမျိုးအကြံဘက်စစ်သားများတက်ဆွေးထားတဲ့ထွေးအုပ်ချုပ်ရေးမှုယုံနဲ့တကောင်စရင်လိုက်လံကောက်ယူနေတဲ့လာဝကယုံတို့ကိုဒရုန်းဖြင့်3ချိန်ဘုံကျဲတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား2ဦးထိခိုက်မှုရှိကြောင်းကံကောခရိုင်ဒရုန်းတပ်ဖွဲ့ Hyper UAV Force မှသိရပါဗျ။နောက်ဆက်တွဲတဲ့တင်စုံစမ်းနေစေဖြစ်ပြီးတော့တရားမဝင်ရေကောက်ပွဲကိုရသလောက်အင်အားနဲ့တားဆီးသွားမှာဖြစ်တယ်လို့သိရပါတယ်။စူပါတိုက်ခိုက်မှုကြောင့်ကံကောမျိုးအခြေဆိုင်ခလာရ50တက်ရဲမှပြည်သူများနေထိုင်ရာကြေးရွာဘက်သို့လက်နက်ကြီးများဖြင့်ရန်တမ်းပစ်ခတ်ခဲ့ကြောင်းသိရပါတယ်ခင်ဗျာ။ဆလဘီရေဦးမျိုးဂါဝီစစ်စေးရေးဂိတ်ကိုဝင်ရောက်တိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။အော်တိုဘားလ17ရက်နေ့မှာရေဦးမျိုးရှိအကြံဘက်စစ်တပ်ရဲ့ဂါဝီစစ်စေးရေးဂိတ်ကိုလှုပ်ရှားတက်ခွဲတင့်မှရဲဘော်များက40မမဘုံးသီးများလက်နက်ငယ်များဖြင့်ဝင်ရောက်တိုက်ခိုက်ခဲ့ကြောင်း Freedom Revolution Force FRF တပ်ဖွဲ့မှသိရပါဗျ။ရင်းတိုက်ခိုက်မှုအတွင်အကြံဘက်စစ်ကောင်စီတပ်သားများထိခိုက်ဒေဆုံးမှုအခြေအနေကိုအတိမပြုနိုင်သေးဘဲတော်လှန်ရေးတပ်ဖွဲ့များအထိခိုက်မရှိစုခွာနိုင်ခဲ့ကြောင်းသိရပါဗျခင်ဗျာ။ဆလဘီမေဒီယာမျိုးနဲ့ဝေါ်စုကြီးရွာရှိစစ်ရှောင်းစခန်းအားလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ကလေးများအပါအဝင်12ဦးခန့်တည်ဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘားလ17ရက်နေ့နေ့လယ်တနာရီခွဲဝန်းကျင်အချိန်မှာမေဒီယာမျိုးနဲ့ဝေါ်စုကြီးရွာရှိစစ်ရှောင်းစခန်းအားအကြမ်းဖက်စစ်ကောင်စီဟာအကြောင်းမဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးမှတရင်ထုတ်ပြန်ပါတယ်။မေဒီယာမျိုးနဲ့စစ်ဘေးရှောင်များရှိရာဝေါ်စုရွာအောင်မင်္ဂလာဒုက္ခဖုံးကြီးကျောင်းတဲသို့မွန်လွေ 12:25 မိနစ်အချိန်မှာတတအူးတက် Jet Fighter တစ်စီးဖြင့်ပေါင်200ဘုံးသီးတလုံးနဲ့ကျေချပြီးတော့စစ်တပ်နဲ့အကြီးဖြစ်လေကြောင်းပစ်ခတ်တိုက်ခိုက်မှုကြောင့်အသက်10နှစ်ခန့်ကလေးတဦးအပါအဝင်ပြည်သူ9ဦးသေဆုံးကတံခါး3ပါးပြန်လည်တော်မူခဲ့ပြီး9ဦးထပ်မံစိုးရိမ်ရတဲ့ဒဏ်ရာရရှိခဲ့ကြောင်းဖော်ပြထားပါတယ်။အလားတူညနေပိုင်းအချိန်မှလည်းမိတ္တီလာတပ် Jet Fighter နှစ်စီးဖြင့်တုံကုန်းရွာနဲ့ရန်ကုန်းရွာအနီးတစ်ဝိုက်သို့လေကြောင်းတိုက်ခိုက်မှုထပ်မံပြုလုပ်ခဲ့ကြောင်းသတင်းရရှိထားတယ်လို့အတည်ပြုထားပါတယ်ခင်ဗျာ။ ဝေါ်စုကြီးရွာမှာရှိတဲ့စစ်ဆောင်စခန်းအားပြုလုပ်ခဲ့တဲ့အကြမ်းဖက်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုဟာစစ်စင်ရေးနဲ့လုံးဝမသက်ဆိုင်တဲ့လုံရက်တစ်ခုဖြစ်ပြီးတော့ဂုံတိုက်ခါအကင်းမဲ့ဆုံးသောစစ်ရာဇဝမှုကိုပြောင်ပြောင်တင်းတင်းကျူးလွန်နေခြင်းပင်ဖြစ်ကြောင်းထုတ်ပြန်ထားပါတယ်။မရရမျိုးနယ်တဲကိုလေကြောင်းတိုက်ခိုက်မှုနှစ်ကြိမ်ပြုလုပ်ပြီးတော့ရန်ကုန်ရွာထဲမှာရှိတဲ့ပြည်သူပိုင်အိမ်များကိုထပ်မံမီးရှို့ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမုံစီမျိုးနဲ့ရေဘူးဆန်းကိုဂျက်ဖိုက်တာဖြင့်ဘုံကျဲမှုကြောင့်အရတတအူထိခိုက်ဒဏ်ရာရတဲ့တရင်ကိုတင်ပြပေးပါမယ်။အော်တိုဘာလ10ရက်နေ့မနက်3နာရီခွဲဝန်းကျင်မှာမုံစီမျိုးနဲ့ရေဘူးဆန်းကိုစစ်ကောင်စီတပ်မှဂျက်ဖိုက်တာဖြင့်ဘုံလေးလုံးလာရောက်ကျဲချခဲ့ပြီးတော့အရတတအူထိမှန်ဒဏ်ရာရရှိခဲ့ကအဆောင်တချို့ပျက်စီးသွားခဲ့ကြောင်း TNL မှတရင်ထုတ်ပြန်ပါတယ်။၎င်းနေရာဟာမုံစီမျိုးနဲ့တာမုံငင်းမျိုးနဲ့ပြည်သူများရဲ့အပန်းဖြေစခန်းတစ်ခုသာဖြစ်ပြီးတော့စစ်ကောင်စီတပ်မှစီရေးပြတ်မှတ်မဟုတ်တဲ့ပြည်သူလူထုကိုဦးတည်ကဖိုက်တာဖြင့်လာရောက်ကျေးချတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီမင်းလာမျိုးနယ်မှာအင်အားတရာဝန်းကျင်အကြမ်းဖက်စစ်ကောင်စီစစ်ကြောင်းဟာမင်းတုံးမျိုးနယ်အတွင်းမှာရှိတဲ့ကျေးရွာများကိုဝင်ရောက်လှည့်လည်ပြီးတော့ပစ္စည်းများခိုးယူတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မင်းလာမျိုးနယ်အတွင်းမှာရှိတဲ့ကပ္ပါစ10၊ကုံကြီး၊ကပ္ပါစ2၊မလွန်နဲ့တရက်မျိုးနယ်အတွင်းမှာရှိတဲ့ကပ္ပါစ12တရက်တို့မှာအင်အားတရာဝန်းကျင်ဖြင့်စုပေါင်းဖွဲ့စည်းကပြည်သူလူထုအားလိုက်လံဒုက္ခပေးနေတဲ့အကြမ်းဖက်စစ်ကောင်စီစစ်ကြောင်းဟာမင်းတုံးမျိုးနယ်အတွင်းမှာရှိတဲ့ကြောက်ဖြာလေ၊တိုင်တာ၊တမင်ကတုံ၊ခုံတိုင်ချင်း၊မြုံဝကြီးရွာများကိုဝင်ရောက်လှည့်လည်ပြီးတော့လက်နက်ကြီးလက်နက်ငယ်များပစ်ဖောက်တောင်းကျမ်းကပြည်သူလူထုရဲ့ရွှေငွေကျပ်နဲ့စားတောက်ကုန်များအဝတ်အစားများပါမကျန်ခိုးယူသွားခဲ့ကြောင်းမင်းတုံးမျိုးနယ်ပကဖာမှတရင်ထုတ်ပြန်ပါတယ်။အဆိုပါကြီးရွာများအလုံးမှခိုးယူခံရတဲ့ဆုံးရှုံးတန်ဖိုးမှမြန်မာကျပ်ငွေ3,900ဝန်းကျင်ရှိတယ်လို့သိရပါတယ်။အဆိုပါစစ်ကြောင်းဟာအော်တိုဘာလ10ရက်နေ့ညနေ9နာရီအချိန်မှာမင်းတုံးမျိုးနယ်ကြောက်တန်ကြီးရွာအကြမ်းဖက်စစ်ကောင်စီစခန်းကိုစုခွာသွားပြီးတော့အရိကမှတစ်ဆင့်၎င်းတို့မိခင်တရင်များကိုပြန်လည်စုခွာသွားပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။အော်တိုဘာလ4ရက်နေ့မနက်10:55မိနစ်မှာမင်းတုံးမျိုးနယ်အတွင်းမှာရှိတဲ့ကြောက်ဖြားလေကြီးရွာကိုဝင်ရောက်ကပြည်သူလူထုရဲ့နေအိမ်များအားမှွေနောက်ဖျက်ဆီးပြီးတော့ရွှေငွေများအားခိုးယူနေတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်များအားချင်းကပ်ဝင်ရောက်တိုက်ခိုက်ခဲ့ရမှာအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်3ဦးထိမှန်ပြီးတော့ဒဏ်ရာများရရှိသွားကြောင်းသိရပါတယ်။မင်းတုံးမျိုးနယ်အတွင်းမှာရှိတဲ့ပြည်သူများအနေဖြင့်အကြမ်းဖက်စစ်ကောင်စီစစ်ကြောင်းများကြောင့်ထွက်ပြေးတိမ်းရှောင်ရတဲ့အချိန်များမှာရွှေငွေနဲ့အရေးကြီးစာရွက်စာတမ်းများအားအဓိကထားပြီးတော့ကိုနှစ်မကွာယူဆောင်သွားကြပါရန်နဲ့စီဝါရိတ်ခါတရင်ဆိုင်ရာလူဝဲချက်များရှိပါကမင်းတုံးပကဖအားဆက်သွယ်ပေးကြပါရန်ထုတ်ပြန်ထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီရန်နဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ
။ Radio NUG မှဆက်လက်အတန်လွှင့်ပေးနေပါတယ်။စီးရီးသတင်းကောင်းနှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာ။မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်အော်တိုဘာလ12ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပရမဇုံသတင်းအနေဖြင့်ပြည်သူလူထုရဲ့ရေဘေးဒုက္ခနဲ့ပတ်သက်ပြီးဝိုင်းဝန်းကူညီကြတဲ့ပြည်တွင်းပြည်ပကလူပုဂ္ဂိုလ်အသီးသီးနဲ့အဖွဲ့အစည်းအသီးသီးကိုကျေးဇူးတင်ကြောင်းယာယီသမရပြောတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူလူထုရဲ့ရေဘေးဒုက္ခနဲ့ပတ်သက်ပြီးဝိုင်းဝန်းကူညီကြတဲ့ပြည်တွင်းပြည်ပကလူပုဂ္ဂိုလ်အသီးသီးနဲ့အဖွဲ့အစည်းအသီးသီးကိုကျေးဇူးတင်ကြောင်းယာယီသမရဒူဝါလက်ရှိလာကအမျိုးသားညီညွတ်ရေးအစိုးရအဖွဲ့အစည်းဝေးမှာပြောပါတယ်။လက်ရှိကြုံနေရတဲ့ပြည်သူလူထုရဲ့ရေဘေးဒုက္ခနဲ့ပတ်သက်ပြီးဝိုင်းဝန်းကူညီကြတဲ့ပြည်တွင်းပြည်ပကလူပုဂ္ဂိုလ်အသီးသီးနဲ့အဖွဲ့အစည်းအသီးသီးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။ပြည်တွင်းမှာလည်းပြည်သူမှပြည်သူတို့ကူညီတဲ့ကူညီကယ်ဆယ်ရေးလှုပ်ရှားမှုတွေကိုအမြောက်အများတွေ့ရပါတယ်။ဒါအပြင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံတကာရောက်မြန်မာအတိုင်းဝိုင်းကလည်းလက်လန်းမီသည်။အဝေးကနေကူညီလှုပ်ဆောင်တာတွေရှိလို့ဝမ်းသာကြောင်းပီတိဖြစ်ကြောင်းပြောချင်ပါတယ်။ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ခေါင်းဆောင်တွေနဲ့ဝန်ကြီးဌာနအသီးသီးကရဲဘော်ရဲဘက်တွေကလည်းရေဘေးကူညီထောက်ပံ့ရေးနဲ့ပတ်သက်ပြီးဝိုင်းဝန်းချိတ်ဆက်လှုပ်ဆောင်ပေးကြတာရှိလို့အားလုံးကိုတပါးတည်းကျေးဇူးတင်ကြောင်းပြောလိုပါတယ်လို့ယာယီသမရကပြောပါတယ်။လက်ရှိမှာတဘာဝဘေးအန္တရာယ်များနဲ့ပတ်သက်၍ကြိုတင်ရှောင်ရန်ဆောင်ရန်အချက်များအပါအဝင်ရာသီဥတုဆိုင်ရာမိုးလေဝသသတင်းများကိုလည်းလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကထုတ်ပြန်ပေးလျက်ရှိပါတယ်ခင်ဗျာ။ ဒုတိယသတင်းအနေဖြင့်စက်တင်ဘာလအတွင်းလူသားချင်းစာနာမှုအကူအညီငွေကျပ်1222တန်းကိုအမှန်တကယ်အကူအညီလိုအပ်နေသူများထံ NUG ကပေးပို့နိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာလအတွင်းလူသားချင်းစာနာမှုအကူအညီငွေကျပ်1222တန်းကိုအမှန်တကယ်အကူအညီလိုအပ်နေသူများထံ NUG ကပံ့ပိုးပေးနိုင်ခဲ့တယ်လို့မြို့သားညညရဲ့အဆိုအရလူသားချင်းစာနာထောက်ထားရေးနှင့်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကအောက်တိုဘာ17ရက်မှာသတင်းထုတ်ပြန်ဖော်ပြပါတယ်။မြို့သားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနှင့်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာန၏2024ခုနှစ်စက်တင်ဘာလအတွင်းလူသားချင်းစာနာမှုအကူအညီငွေကျပ်1222တန်းကိုအမှန်တကယ်အကူအညီလိုအပ်နေသူများထံပံ့ပိုးပေးနိုင်ခဲ့တယ်လို့ဖော်ပြပါတယ်။အဆိုပါတော်လန်ပြည်သူများ၏ပြည်သူ့မှပြည်သူအလူငွေဖြစ်သည့်ငွေကျပ်1222တန်းကိုနေရဲစွန့်ခွာထွက်ပြေးတန်းရှောင်သူစစ်ဘေးရှောင်ပြည်သူ 13,360 ဦး၏အရေးပေါ်စားနပ်ရိက္ခာအတွက်ငွေကျပ် 366.3 တန်းထိတွေ့တိုက်ပွဲများ၌ကြာဆုံးခဲ့ရသည့်သူရဲကောင်းပြည်သူ258ဦးနှင့်ထိခိုက်ဒဏ်ရာရသူ446ဦးအတွက်ရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 59.5 တန်း CDM ဝန်ထမ်းများအတွက်ရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 5.8 တန်းနိုင်ငံရေးအကျဉ်းသားများနှင့်၎င်းတို့မိသားစုဝင်များအတွက်ရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 3.1 တန်းတဘာဝဘေးအန္တရာယ်ထိခိုက်ခံစားရသူများအတွက်ငွေကျပ် 921.6 တန်းအထွေထွေလူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 66.2 တန်းစက်တင်ဘာလအတွင်းပြည်내နှင့်တိုင်းဒေသအလိုက်ရေဘေးသင့်စစ်ဘေးရှောင်ပြည်သူဦးရေ 94,604 ဦးအတွက်ပံ့ပိုးပေးနိုင်ခဲ့တယ်လို့ဆိုပါတယ်။တော်လှန်ရေးကာလ3နှစ်ကျော်ကာလအတွင်းတော်လှန်ရေးအောင်မြင်နိုင်ရေးကိုသာရှေ့ရှုပြီးအဖက်ဖက်အကျက်တဲများကြားမှကြံ့ကြံ့ခံကပါဝင်တော်လှန်နေသောပြည်သူတဦးချင်းစီတိုင်းဤလှုပ်ဆောင်ချက်များထားရှိသည့်စိတ်ဓာတ်များကိုလေးစားဂုဏ်ယူကြောင်းဖော်ပြပါရယ်ခင်ဗျာ။ဆက်လက်ပြီးကလေးဒေသခံပြည်သူတို့ကတန်မတ်ကြီးဦးကျော်မိုးထွန်းနှင့်အတူရက်တီကြောင်လူထုထောက်ခံပွဲကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။ကလေးဒေသခံပြည်သူတို့ကတန်မတ်ကြီးဦးကျော်မိုးထွန်းနှင့်အတူရက်တီကြောင်လူထုထောက်ခံပွဲကိုအောက်တိုဘာလ17ရက်မှာကျင်းပခဲ့ပါတယ်။ကလေးမျိုးလူထုတိုက်ပွဲဥဆောင်ကော်မတီအနေဖြင့်ဒေသခံပြည်သူနှင့်အတူပူးပေါင်းကပြည်သူတန်မတ်ကြီးဦးကျော်မိုးထွန်းနှင့်အတူရက်တီကြောင်လူထုထောက်ခံပွဲတစ်ရက်ကိုကျင်းပခဲ့တယ်လို့ဖော်ပြပါတယ်။ပြည်သူများအနေဖြင့်အကြံဖက်စစ်အုပ်စု၏ဖိနှိပ်မှုကိုငြိမ်းခံမနေဘဲစစ်အာဏာရှင်စနစ်ကိုကျေးလက်ပုံကံမြို့ပြဖိဆန်ကတော်လှန်ရေးမီးစာအမြင့်ဆုံးသို့မြင့်တင်ကရရကဏ္ဍအသီးသီးမှပါဝင်တိုက်ပွဲဝင်နိုင်ရန်တိုက်တွန်းအပ်တယ်လို့လည်းဆိုထားပါတယ်ခင်ဗျာဆလဘီစစ်တပ်အာဏာသိမ်းပြီးကစ၍စင်ရဲနွမ်ပါမှုနှစ်ဆဖြစ်လာတဲ့မြန်မာနိုင်ငံကိုဒေါ်လာ 121.4 တန်းဩစတြေးလျကပေးအပ်ပံ့ပိုးမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံဟာ2021ခုနှစ်ကစ၍စင်ရဲနွမ်ပါမှုနှစ်ဆဖြစ်လာပြီးပြင်းထန်တဲ့ရာသီဥတုဖြစ်စဉ်တွေကိုအကြုံတွေ့ရဆုံးကမ္ဘာဒုတိယနိုင်ငံဖြစ်လာကအကြက်အတဲပုံမှုဆိုးရွားလာတာနဲ့အမျှမြန်မာနိုင်ငံမှာကြားမှဒန်းတူညီမျှမှုကပြန်လည်နှိမ်ကျသွားပြီးအမျိုးသမီးများနဲ့မိန်းကလေးငယ်များရဲ့လူအခွင့်အရေးတွေကစိုးရိမ်ပွဲအခြေအနေရောက်လာတာကြောင့်ဒီနှစ်မှာမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်ဒေါ်လာ 121.4 တန်းကိုဩစတြေးလျကပေးအပ်ပံ့ပိုးသွားမှာဖြစ်ကြောင်းဩစတြေးလျတန်ယုံက International Day of the Girl Child ထုတ်ပြန်ချက်နဲ့အတူသတင်းထုတ်ပြန်ပါတယ်။ကူညီပံ့ပိုးမှုတွေကရောက်ရှိဖို့ခက်ခဲတဲ့ဒေသတွေပဋိပက္ခဒဏ်ခံဒေသရှိထိခိုက်လွယ်သူလူတို့အမျိုးသမီးများနဲ့မိန်းကလေးငယ်များအတွက်အစဉ်အမြဲအထူးပြုထားပြီးကျန်းမာရေးပညာရေးနဲ့အတံမွေးမှုအပါအဝင်အရေးတကြီးလိုအပ်ချက်တွေနဲ့ဆက်လက်လိုအပ်မြဲကဏ္ဍတွေအတွက်ဦးစားပေးထားပါတယ်လို့ဖော်ပြထားပါတယ်။အထူးသဖြင့်မျိုးသမီးများနဲ့မိန်းကလေးငယ်များဟာဆင်းရဲနွမ်းပါမှုရာသီဥတုပြောင်းလဲမှုလူသားချင်းစာနာမှုဆိုင်ရာအကျက်တဲတွေနဲ့မြန်မာနိုင်ငံမှာဆိုရင်ပဋိပက္ခတွေရဲ့တက်ရောက်မှုကိုပုံမိုးရင်ဆိုင်ခံစားရတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီစစ်ကောင်စီ၏မတရားဖမ်းဆီးခြင်းခံရသောကိုပိုင်ဖြိုးမင်း DA နှင့်ကိုရှိန်ဝေအောင်တို့အတွက်ဘေးကင်းလုံခြုံမှုနှင့်အခြေခံလူ့အခွင့်အရေးရရှိနိုင်ရေးအပေါ်အလေးနက်ထားအာရုံစိုက်ပေးရန်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဆိုင်ရာအဖွဲ့အစည်းများနှင့်အပြည်ပြည်ဆိုင်ရာကြက်ချီနီကော်မတီ ICRC တို့ကိုတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကောင်စီ၏မတရားဖမ်းဆီးခြင်းခံရသောကိုပိုင်ဖြိုးမင်း DA နှင့်ကိုရှိန်ဝေအောင်တို့အတွက်ဘေးကင်းလုံခြုံမှုနှင့်အခြေခံလူ့အခွင့်အရေးရရှိနိုင်ရေးအပေါ်အလေး ေးနက်ထအာယုံဆိုင်ပေးရန်ပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဆိုင်ရာအဖွဲ့အစည်းများနှင့်ပြည်ပြည်ဆိုင်ရာကြက်ချီနီကော်မတီ NCRC တို့ကိုတောင်းဆိုလိုက်ပါတယ်။အောက်တိုဘာ17ရက်မှာအမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနကထုတ်ပြန်ဖော်ပြပါတယ်။မြန်မာနိုင်ငံ၌ဆက်အနာရှင်စနစ်ကျဆင်းရေးဒီမိုကရေစီပြန်လည်ဖော်ဆောင်ရေးလူ့အခွင့်အရေးအပြည့်အဝရရှိရေးတို့အတွက်ငြိမ်းချမ်းစွာဆန္ဒပြလှုပ်ရှားလျက်ရှိသောကိုပိုင်ဖြိုးမင်းဒီရီနှင့်ကိုရှိန်ဝေအောင်တို့ကိုစစ်ကောင်စီက2024ခုနှစ်အောက်တိုဘာလ9ရက်နေ့ညနေပိုင်းတွင်ဖမ်းဆီးခဲ့ကြောင်းမိမိတို့အမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနအနေဖြင့်သိရှိရတယ်လို့ဖော်ပြထားပါတယ်။ငြိမ်းချမ်းစွာဆန္ဒပြလှုပ်ရှားမှုများလှုပ်ဆောင်နေသောလူငယ်နှစ်ယောက်အနေဖြင့်၎င်းတို့၏ဒီမိုကရေစီတည်ဆောက်ရေးနှင့်တရားမျှတမှုပြန်လည်ရရှိရေးလုပ်ရက်များကြောင်းလက်ရှိအခြေအနေတွင်စစ်ကောင်စီ၏အသက်အန္တရာယ်ထိခိုက်နိုင်လောက်သည့်အထိနှိမ့်ဆက်မှုကိုကြုံရနိုင်တယ်လို့ဖော်ပြပါတယ်။ကိုပိုင်ဖြိုးမင်းဒီရီနှင့်ကိုရှိန်ဝေအောင်တို့အနေဖြင့်ထိုကဲ့သို့သောအသက်သေးစေနိုင်လောက်သည့်အန္တရာယ်များနှင့်ရင်ဆိုင်နေရနိုင်ကြောင်းမိမိတို့အနေဖြင့်လွန်စွာစိုးရိမ်ရပြီးထိုအခြေအနေများကြောင့်ပြည်ပဆိုင်ရာတန်ရုံများပြည်ပဆိုင်ရာလူ့အခွင့်အရေးဆိုင်ရာအဖွဲ့အစည်းများနှင့်ပြည်ပဆိုင်ရာကြက်ချီနီကော်မတီ NCRC တို့အနေဖြင့်အဆိုပါလူငယ်နှစ်ဦး၏ဘေးကင်းလုံခြုံမှုနှင့်အခြေခံလူ့အခွင့်အရေးရရှိနိုင်ရေးအပေါ်အလေးနက်ထားအာရုံစိုက်ပေးရန်မိမိတို့အနေဖြင့်တောင်းဆိုအပ်တယ်လို့ဆိုပါတယ်ခင်ဗျာဆလဘီအေအေထိန်ချုပ်မှုအောက်ရှိဒေသများတွင်ဝါကျွတ်တစောင်းမုံအခါကြီးရက်များအတွင်ဥပုပ်တီလာစောက်တီချင်းနှင့်ရက်ရွာများတွင်မိထွန်းပွဲတော်ကျင်းပခြင်းများကိုတတိနှင့်လှုပ်ရန်လူစုလူဝေးလုံးဝမပြုတ်လှုပ်ရန်နိုဘာတစ်စစ်ဒေသထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်အရခတ်တက်တော်အေအေထိန်ချုပ်မှုအောက်ရှိဒေသများတွင်ဝါကျွတ်တစောင်းမုံအခါကြီးရက်များအတွင်ဥပုပ်တီလာစောက်တီချင်းနှင့်ရက်ရွာများတွင်မိထွန်းပွဲတော်ကျင်းပပြုလုပ်ခြင်းများကိုတတိနှင့်လှုပ်ရန်လူစုလူဝေးလုံးဝပြုလုပ်ရန်နိုဘာတစ်စစ်တေသမှတရင်ထုတ်ပြန်ပါတယ်လူအရင်အတွက်အများပြားစီးနှင်းလိုက်ပါသည့်ကားများဖြင့်မြို့ပေါ်များ၌လှက်ပတ်ခြင်းတမျိုးနှင့်တမျိုးတရွာနှင့်တရွာကားများဖြင့်စောင်းပေါက်များဖြန့်ပြီးကခုံအော်ဟစ်ခြင်းများမပြုလုပ်ရန်လူစုလူဝေးဖြစ်စေသည့်ပျော်ပွဲရှင်ပွဲစတေရှုဇက်သပင်နှင့်လောင်းကစားကျင်းပခြင်းများမပြုလုပ်ရန်ဘုန်းကြီးကျောင်းများ၌ဥပုပ်တီလာစောက်တည်ခြင်းအလှူဒါန်ပြုလုပ်ခြင်းများအားလူစုလူဝေးများစွာဖြင့်မပြုလုပ်ရန်မြို့ရွာအတွင်စောင်းပေါက်များစုညံစွာဖွင့်ခြင်းလူမှုပတ်ဝန်းကျင်ကိုအတန်အပြုတ်မှုများဖြင့်အနောက်ရှက်ဖြစ်စေတဲ့လုပ်ရမများမပြုတ်လုပ်ရန်စည်းကမ်းချက်များထုတ်ပြန်ထားပါတယ်အထက်ပါစည်းကမ်းများအားတိကျစွာလိုက်နာရန်လိုကြောင်းနားလည်သဘောပေါက်ရန်ရှင်းလင်းပြောကြားရမည်ဖြစ်ကြောင်းတာဝန်ရှိသူများမှပြည်သူများလိုက်နာခြင်းရှိမရှိစောင့်ကြည့်ကြံ့မတ်ရမည်ဖြစ်ကြောင်းဖော်ပြထားပါတယ်အကြံဖတ်စစ်ကောင်စီ၏အလင်းငိုက်ချောင်းလေကြောင်းမှဘုံကျဲတိုက်ခိုက်သည့်လုပ်ရများကြောင့်မလိုလားအပ်သည့်အစုလိုက်အပြုံလိုက်အသက်သေဆုံးမှုများမဖြစ်စေရေးကာကွယ်တားဆီးနိုင်ရန်အတွက်ထုတ်ပြန်လိုက်ခြင်းဖြစ်ကြောင်းဖော်ပြပါရှိပါရခင်ဗျာခုနောက်ဆုံးသတင်းအနေဖြင့်အော်တိုဘာလ1ရက်နေ့မှ17ရက်နေ့အထိရခိုင်ပြည်နယ်မှာအကြမ်းဖက်စစ်အုပ်စုကြောင့်အမျိုးသမီး9ဦးနဲ့အမျိုးသား13ဦးစုစုပေါင်း22ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကကိုကြီးစောင့်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းချက်လက်များအရ2024ခုနှစ်အော်တိုဘာလ1ရက်နေ့မှ17ရက်နေ့အထိရခိုင်ပြည်နယ်၌အကြမ်းဖက်စစ်အုပ်စုကြောင့်အမျိုးသမီး9ဦးနဲ့အမျိုးသား13ဦးစုစုပေါင်း22ဦးသေဆုံးခဲ့သည်ကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့တယ်လို့ဖော်ပြအဆိုပါ22ဦးစလုံးမှာစစ်အုပ်စု၏လေကြောင်းဖြင့်ပြစ်ခတ်တိုက်ခိုက်မှုကြောင့်သေဆုံးခဲ့ရခြင်းဖြစ်ပြီးထိုအရေးအတွက်တွင်အသက်18နှစ်အောက်ကလေးငယ်3ဦးနှင့်အသက်60နှစ်အထက်သေဆုံးသူ9ဦးပါဝင်တယ်လို့သိရပါတယ်။အော်တိုဘားလ9ရက်နေ့ည 7:10 မိနစ်ကျော်အခန့်ချိန်တွင်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်တန်းလွဲရွာမမြို့အမှတ်4ရပ်ကွက်ရွာတစ်ဈေးအနီးတစ်လမ်းမကြီးနှင့်နှစ်လမ်းမကြီးကြားရှိလူနေအိမ်များပေါ်သို့ဂျမ်ဘတ်စစ်အုပ်စု၏လေတပ်ကဘုံးကျဲတိုက်ခိုက်ခဲ့ရာဒေသခံ13ဦးဘုံစာထိမှန်၍တည်ဆုံးခဲ့ကြရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာRadio NUG သောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမယ့် Radio NUG Interview ကဏ္ဍအစီအစဉ်မှာနိုင်ငံရေးလေလာသုံးသက်သူဦးတန်းစိုးနိုင်တဲ့မေးမြန်းချက်ကိုမင်းတီဟန်မှမေးမြန်းတင်ဆက်ပေးထားပါတယ်ခင်ဗျာ
ဟုတ်ဆရာဟုတ်လက်ရှိလေးဆရာကျွန်တော်တို့ဒီ EAU ရဲ့စီရေးအခြေအနေကရှိမတိုးနောက်မဆုတ်တာလို့ပြောလို့ရတဲ့အခြေအနေများဖြစ်နေမလားဆရာ
ဒါတော့အဲ့လိုဖြစ်နေတာပေါ့ခင်ကျွန်တော်လည်းဒီသူကြတဲ့တူတဲမှုမတွေ့ရသေးတာတွေ့
ဟုတ်ကဲ့ဆရာဟိုနောက်တစ်ချက်ကလေဆရာဒီတရုတ်ရဲ့မြန်မာရေးပေါ်ဝင်ရောက်စွပ်ဖက်မှုကို NUG အနေနဲ့ဘယ်လိုများချိန်ခွင်ရှာထိန်းနိုင်မယ်လို့ဆရာမြင်လဲမသိဘူးเนาะဆရာ
ဆိုင်ကြီးကတော့ဒေါ်လေးရှင်ကချင်းချင်းတို့အမှကြီးစားပဲဗျ။အကျဉ်းဆိုင်ကြီးဆန်းညုံးနေလေအမှုရှိသူဝင်တော်လို့မရဘူးဗျ။ဒီတိုင်းငုံခံနေလို့လည်းမဖြစ်ဘူး။ကျုပ်ကအမှန်ကတော့တောက်ကန်ကန်းနေတာပါ။အရေတော့သူတက်လိရှိလို့မဟုတ်ဘူး။သူကအမေရိကန်နဲ့နောက်အင်အားစုဝင်လာမှမိတ်တောက်နေ။တောက်နေတဲ့အတွက်ပြည်သားမှရှိနေတယ်။သူလည်းလမ်းမီတဲ့အင်အားစုတွေအတင်းဖိပြီးအတင်းတောင်းခံနေတာပေါ့။အဲ့တော့ဆိုအဲ့တော့ကောင်တာလုပ်ဖို့ကတော့ကျွန်တော်တို့နောက်တိုင်းဒီမိုကရေစီအားစုတွေကဦးအောင်ဆောင်ရွက်မှုတွေကျွန်တော်တစ်ခါကတိုးပြပြီးလုပ်ဆောင်တော့ဦးနောက်တစ်ချက်ကတော့ဘဝပြည်မှာဒီမြန်မာရဲ့စစ်ကောင်စီဟိုကျွန်တော်တို့ဆက်လက်ထောက်ခံမှုကတော့နိုင်ငံရေးမှာနေရာမရှိဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့ပုံမှုပြီးတော့ဖွင့်ချနိုင်မှုပါအဲ့ဒီလိုမျိုးလုပ်နိုင်လို့ရှိရင်တော့နည်းနည်းအဆင်ပြေရလို့ထင်တယ်ဒီကြရတာကိုယ့်ရဲ့အသေးစီးပြည်သူတွေနဲ့ကိုယ့်ရဲ့လူရင်းရေးကိုဟိုညီညီလေးနဲ့လုံးအိမ်တစ်ဖွဲထင်းထင်းချောင်းချောင်းပေါ့ဘူ
းဟုတ်ကဲ့ပါဆရာဟိုဟာလေးဆရာနောက်တစ်ခုဟာလေးဆရာစစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးဒီမြန်မာပြည်သူတွေရဲ့အာတီတာကရောဆရာအလှမ်းဝေးနေအောင်မလားဆရာ
အလှမ်းမဝေးပါဘူးယပြည်သူတွေဒီနေ့ဒီတက်ကြော်လုံးမှာလူကိုယ်တွေကဖာစီဘာသာနေတဲ့အမျိုးသားတော့အမျိုးပေါ့လေအားလုံးမှစိတ်သေးရတော့ဒီစစ်ကောင်စီရဲ့အုပ်စုကိုဒီလူတွေမကြိုက်တဲ့ဂျန်နုံးကကြာလီတိုးလေပါပဲအခုလည်းရွေးကောက်ပွဲတွေပါလေလုံးမယ်ဆိုလူတွေကယုံကြည်မရှိပါဘူးမပြောတာလို့လားငြိမ့်နေတာပြောတာလည်းနေရာတော့ပြောနေတိုက်သွားတဲ့နေရာတော့တိုက်နေကြတာပ
ါခုနဆရာပြောထားတဲ့ဒီမင်းအောင်လှိုင်ရဲ့အတူရောင်ရွေးကောက်ပွဲရောဗောဆရာဖြစ်လာမယ့်အရေးရောင်ရှိလားဒါမှမဟုတ်အဲ့ဒီအချိန်ဒီထိကိုမဖြစ်ဘဲနဲ့တော်လန်ရေးအောင်မြင်သွားနိုင်တဲ့အချိန်တွေများရှိလားဆရာ
အဲ့ဒါကတော့ကျွန်တော်တို့အဓိကအဖြစ်ဒီရင်းမှာကျွန်တော်တို့ရှိနေအင်အားစုရဲ့ညီညွတ်ရေးကိုတစ်ဆင့်တိုးဆောင်ရတဲ့အရင်တော့ပြီးခဲ့ဘူးကမင်းရဲ့ဆန္ဒအောင်မွေးရနိုင်တယ်အကြီးကြီးဆုံးကအခုကတော့လမ်းဆောင်ရောက်နေပြီအခုကကျွန်တော်တို့ကကျန်းမာရေးစီရင်နေလှုပ်ရှားတိုက်ဆိုင်ဖို့ကစဉ်းစားနေတဲ့ကာလပေါ့ဒီကာလအတွက်မှာအခုသူရောတိုက်ပွဲဥမာဘူးတွေတိုက်ပွဲလို့ပေါ့အကြာတက်ခွေလို့လုံးနေတဲ့နေရာလေးရှိပါတယ်သို့တော့အဲ့ဘက်အောင်နေတော့ရမှာမဟုတ်အဲ့တော့သူတို့ကတော့ဒီပြည်အရုံတွေနဲ့သဘောစုကွပ်ပြီးတော့သဘောစုအစိုးရကျွန်တော်အစိုးရအနေနဲ့တော့မဟုတ်ပါဘူးဒီကတော့စီဝီကော်မတီကွပ်ပြီးတော့ကျွန်တော်တို့တိုက်တယ်တော့ပြည်သူတွေပူပြီးတော့အားတက်တယ်နောက်ပြီးတော့တော်လိုင်းရဲ့အခြေအုံနဲ့တက်လာမယ်ထင်ပါတယ
်ဟုတ်ကဲ့ပါဆရာဆရာခုနပြောသွားတဲ့တစ်ချက်ပါလေးဆရာဒီညီညွတ်ရေးကိုဟိုပို့ပြီးတော့တုံ့ပြန်လှုပ်ဆောင်တင်တယ်ဆိုတဲ့အခါမှာလက်ရှိ NUG ကဆောင်ရွက်နေတဲ့ဒီတိုင်းသားတော်လိုင်းရေးအင်အားစုကြီးနဲ့ပေါ့လေဆရာဟိုညီညွတ်ရေးကရောဆရာအနေနဲ့အားရကြည်နပ်မှုရှိပါသလားဆရာ။ဘာရင်းများလိုအပ်တယ်လို့မြင်ပါသလဲ
။အားရကြည်နပ်မှုမရှိပါဘူးခင်။အားရကြည်နပ်မှုမရှိဘူးဆိုတာကဘာကြောင့်ပြောရလဲဆိုတော့ NUG ကလည်းဟာ NLD ရဲ့အဆက်ပြေဆိုတာကိုတန်းလာလက်နက်ကိုင်ဖွဲ့စည်းတွေကမြင်နေတဲ့အမြင်ကိုကျွန်တော်ခြေပြန့်နိုင်တယ်။အထူးသဖြင့်အဲ့ဒီကိစ္စကဒီခိုင်းမှာတော့ဘူးထင်ရှားတာပဲ။အဲ့တော့အဲ့ဒီအမြင်ကိုခြေပြန့်နိုင်တဲ့လှုပ်ရှားမှုဆိုတော့က NLD ရဲ့အဆက်မဟုတ်ဘူး NLD ရဲ့မူဝါဒ policy တွေကိုအကုန်ထည့်ဖို့နေတာမဟုတ်ဘူးလူ့တော်လှန်ရေးလှုပ်ရှားမှုထူးခြားတဲ့ကျွန်တော်တို့ Federal Democracy လုပ်ငန်းစဉ်ပေါ်မှာဟောဖြစ်ဒါပဲဖြစ်ဖြစ်ရန်တမန်ရေးနယ်ပယ်မှာတော့ NUG ရောဒီစားတိုင်းပိုင်းအင်အားစုတွေတဲ့တော့အကုန်လုံးသွားနေတာပေါ့သူတော့လက်တွေ့ပုံမှာပြည်တွင်းစစ်မြေပြင်မှာကောင်းဆောင်နိုင်တယ်ကျတော့ NUG မှာကအဲ့လိုမျိုးရှာမရှိဘူးလေ
ဗီဒီယို NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းဘာသာအစီအစဉ်မှာချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့ဒိုင်းဘာသာနဲ့သတင်းထုတ်လွှင့်မှုကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုတော့ Radio NUG နဲ့ချိုချင်းဘာသာထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ခင်ဗျာ
နုဘဘေနာအဝါနန်ဖက်ရာအီပီကေမူတူငိုင်ဖိချာအမ်နုခရင်ဟီချွန်းစုမတုံကာထပ်တုံငယ်စွန်းကေဒိုင်ဆလိုင်နောကနင်းယမ်ထဲလတူခိုင်နီအခစကာမင်းဒတ်ယူနီဗာစီတီစတူဒန့်ယူနီယန် MUSU နောစီတီအက်ဖ်မင်းဒတ်တုံရှင်အတိငါခရတ်ယာခက်ခူလာဘေကီတျာထံအန်ဟီနာကာဟာခမ်လူအာပလိမဆွန်းဆေဟင်ဆာယန်ยาเซปุยลูซีทีเอฟฮาคาดาวางไวกีเตียทังปีนิงายคายานิอักทุมนากาวายเทรคายองนอกัมเบเลมลูยามลูปีบีเอทุนฮ่องบุกเต็งนอฮุปีเตียทังเอนิยังไงตูคายานิเม Mindat University Kongsapu MUSU no CTF Mindatung Shun Atinga Pratya Khet Anim Kulo Pet Anitya Kakini Tuakum Pekhaya Khuisakha Aning Lakung Thakpo Thi Aniyoyna Kungka Aniya Asun Aniya Pet Utilu MUSU no Petkini Tinglep Yakri Petki Abung Yayena Mthailu Yakpui Uwa Tilu Petkiya Kakini CTF Mindata Apua Muishun Avelo Vaya Mintat University Kaungsapua Facebook Samha Yungkano Thakpo Thi Kailung Yaki Tilu CTF Mintat Tinglep Yoikino Petkini Sesapu No Ana Ku Aksun Hamung Animdui Uwa Mintat University Kaungsapu MUSU Hino Sesapu Tuklan Ulu CTM Ungpi Mpuikia Kakini Kona Amsasun Senhet Kot Ulu Ntuknakung Bwikia Kakini Hakam Lu Ngoki Sesapunka Pulik Masun Tu Mwika Akhenhupung Senhet Sakyan Yasepuilu CTF Hakada Wangwaiki Tiatang Mua Kakini Asuba Wangwaikia Pulikson Umdham Lu Anat Ukam Ulu Sungwipi Anipet Ua Kakini Kona Up of Kia Tunda Anitawai U Tilu CTF Hakano Petkini Sesapua Akea Beso Kuyu Tiki Aupi Kevan Tukhanakung Mpuilu Yaki Tilu CTF Hakano Petkini CTF Hakada Ayak Sunungpi Wangwailu Yaki Kona Aup Omna Tunhota Pi Lamjam Sumaya Kakini Tilu CTF Hakano Petkini CTF Hakasun No Sesakut bivai kuyu sukiye sun angdota ya ku kulu. Mkhuisakha umungpi haka amlu umungka mpumat mpukia pulik piusun CTF haka da wangwai tukia kakini. Sesapua waintwe kayao no gambale mlu umya mlu bibiye sun tukha amhubha komhub lunga kana ngwaihulu mukteng hukia anitiya thang hua kakini. Kang amsano ku kap iyo ya thaloki tikro ulupi phumlau ku avea phua am ani ani sun thangkum khakho hama kakini CTF kampalet mlu tanakia tumi tayin sung ikki angwai matnota wangthoe khayong hingthumbi alohin mhatki ya hisa bukteng lokia kakhuwai ku kap iyo thalokita amni ahiba lomalu nuwa Ia tonwe lokkai tisun kumhumhat nupa bena abung sungsilu vevai tilu petkia kakini tu uma sone yone api kayonga yakana lohuhin dumlalu kuko api angdota yakap lohukia kakini tunalu vesom simsang ibaya CTF dukpopuno yamsuilu kia kakini sungaki nupa bena ninja yena ni Akum dulu bakoa dekung anik ua maya pok lui tiki bungyan ya song tau ilu kang aklum tiku lemboi kini kom dekung anik u maya bungyan esun am yukuma aniprana kaki aklum akli apelep apulum angtun aksak anghum tiareki ahine hin kukau ise ulu adupsa ninheong bi pok lui tiki eni Atunapu, Hina Kui Seki, Songto E, Anghawaya, Atuilam, Humatwai, Tukini, Mdekung, Aniua Maya, Boklui Tiki, Bungyane Hin, Athanung, Duk Avena, Atitaya, Duk Avena, Huna, Vekia Kaki, Atunatun, Naniwapang, Yam Singnake, Nania Bumsi Wai, Boklui Tiki Sun, Gur Nania, Hekwai Bing Bing Wai, Atune Sun, Akduma, Bokulu, Yalemso, Tikuk Sakokini, Gokup E Yanko, Bungyan, Mine, Nanyam Hung, Kakseong B, Nanyam Teiwai, Napua, Gok Aku E Seta, Atonungta, Msingnake, Yam Singlu, Song Iki, Kangung, Nanyak Brawai.
ဒီကနေ့ကတော့
ဒီမျှလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ 92.6 MHz စက္ကန့်တသမဂုံဂိုး MHz ညပိုင်း၈နာရီခွဲမှာ 95.5 MHz 17.6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။